ဒီနေ့စက်တင်ဘာ21ရက်နေ့မှာချောက်တဲ့ပြည်ပဆိုင်ရာငြိမ်းချမ်းရေးနေ့အတွက်ကုလသမဂ္ဂထွေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကဗီဒီယိုကနေတဆင့်သဝင်လာစကားပြပခဲ့ပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတွေရဲ့လုပ်ငန်းဆောင်ရွက်ချက်တွေမှာငြိမ်းချမ်းရေးကိုနှလုံးသွင်းပြီးလှုပ်ခိုင်နေသလိုငြိမ်းချမ်းရေးဆိုတဲ့သဘောကစစ်မဲ့ကဘာမြေကြီးဖြစ်လာရေးဆိုတဲ့အချက်တစ်ခုတည်းမဟုတ်ပဲအလွန်ကျယ်ပြန့်တယ်လို့လည်းမစ္စတာဂူတာရက်စ်ကပြောပါတယ်။ငြိမ်းချမ်းရေးဆိုတဲ့အဓိပ္ပာယ်ဟာအခြေခံလွတ်လပ်ခွင့်တွေကိုလူတိုင်းခံစားနိုင်ခွင့်ရှိတဲ့ခိုင်မာတည်ငြိမ်တဲ့လူအဖွဲ့အစည်းရှိခြင်းကိုဆိုလိုပါတယ်လို့လည်းပြောဆိုပါတယ်။ဒါမဲ့လည်းဒီကနေ့ရင်ဆိုင်နေရတဲ့ရာသီဥတုပြောင်းလဲမှုဟာလူသားတို့ရဲ့လုံခြုံရေးအတမူဝန်ကြောင်းမှုနဲ့အသက်အန္တရာယ်ကိုပါချိန်ချောက်လာနေတဲ့ငြိမ်းချမ်းရေးနဲ့သက်ဆိုင်တဲ့စိန်ခေါ်ချက်ဖြစ်တယ်လို့လည်းသတိပေးထားပါတယ်။ဒါကြောင့်လည်းဥတုရာသီပြောင်းလဲဖောက်ပြန်မှုကိုဒီနေ့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးမှာအဓိကအာရုံစိုက်ထားတယ်လို့လည်းမစ္စတာဂူတာရက်စ်ကပြောပါတယ်။ရာသီဥတုဖောက်ပြန်မှုဟာတစ်ကမ္ဘာလုံးနဲ့သက်ဆိုင်တဲ့အရေးပေါ်အခြေအနေတစ်ရပ်ဖြစ်ပြီးအလုံးအထူတကွာပူးပေါင်းဆောင်ရွက်မှသာခုမျိုးဆက်အတွက်ရောနောက်မျိုးဆက်တွေအတွက်ပါငြိမ်းချမ်းသာတဲ့ကမ္ဘာကြီးဖြစ်လာနိုင်မယ်လို့လည်းပြောသွားပါတယ်။ရာသီဥတုဖောက်ပြန်မှုတားဆီးအတွက်လူသားအလုံးခိုင်မာစွာပါဝင်လုပ်ကိုင်ကြဖို့သက်ဆိုင်ရာနိုင်ငံခေါင်းဆောင်တွေကိုတောင်းဆိုကြဖို့ဒီနေ့ကြားရောက်တဲ့ပြည်ပဆိုင်ရာငြိမ်းချမ်းရေးနေ့မှာကုလအထွေထွေမှုချုပ်ဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ။